သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကျေးဇူးဆက်ဖိနိတ်ခံနေရတဲ့မြန်မာနိုင်ငံကအလို့သမားတို့အတွက်လက်ရှိအာဏာသိမ်းကာလမှာလည်းအခွင့်အရေးချိုးဖောက်ခံရမှုတွေကပိုလာတယ်လို့တောင်ဆိုနိုင်ပါတယ်။ဗြိတိရှ်အခြေဆိုင်လူ့ခွင့်ရေးကာကွယ်စောင့်ရှောက်ရေးအဖွဲ့ကလည်း2022ခုနှစ်ကနေ2023ဖေဖော်ဝါရီလအထိမြန်မာနိုင်ငံရဲ့အထည်ချုပ်ဆက်ယုံလုပ်ငန်းတွေမှာအလို့သမားခွင့်ရေးချိုးဖောက်မှု160နီးပါးတွေ့ရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီလိုချိုးဖောက်ခံရတဲ့အခွင့်အရေးတွေတဲ့အရင်ကဆိုအစဉ်တစက်တောင်းဆိုကြတဲ့တက်ကြလှုပ်ရှားသူတွေရှိခဲ့ပါတယ်။ဒါပေမဲ့လက်ရှိအာဏာသိမ်းကာလနှစ်နှစ်ခွဲအတွင်းမှာတော့အလို့သမားကောင်းဆောင်နဲ့အလို့သမားအရေးလှုပ်ရှားသူ300ကျော်ကိုစစ်တပ်ကဖမ်းဆီးထောင်ချထားတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ်ကပြီးခဲ့တဲ့မေလမှာထုတ်ပြန်ထားပါတယ်။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေပါဆုံးရှုံးခဲ့ပြီးအကြောင်းပြချက်မရှိစက်ယုံကထုတ်ပယ်ခံရရင်လည်းနှစ်နာကြီးတစုံတရာမရရှိတဲ့အဖြစ်တွေကိုအလို့သမားအများစုအရင်ဆိုင်နေကြရတာပါစစ်အာဏာသိမ်းကာလအတွင်းအမှခံချက်တိတိကျကျမပေးနိုင်တော့တဲ့စက်ယုံတွေမှာလုတ်ကန်ရင်အလို့ထုတ်ခံရလိုက်ကိုယ်တိုင်အလို့ထွက်လိုက်နဲ့စက်ယုံ6ယုံတိတိကိုပြောင်းရွှေ့လုတ်ကန်ခဲ့တဲ့ရွှေပြည်သားမျိုးနယ်ကမမီတက်က
ပြောပိုင်ခွင့်လည်းမရှိဘူးအလို့သမားတရားပြောလိုက်ရင်ငါ့အမြင်အလို့ထုတ်သွားမလားအဲ့လိုမျိုးပေါ့နော်ဆိုရင်မှုတွေနဲ့ကြောက်ကြမှုတွေနဲ့ပဲလုံနေရတာမားနေလည်းပဲငင်ခံရတယ်မန်နေလည်းပဲငင်ခံနေရတယ်ပြန်မပြောရတဲ့အနေထားမျိုးတွေမှာတော့အစဉ်ပြေမှုတွေများလို့ပေါ့တရုံမင်းတရုံအဲ့လိုမျိုးတရုံမှာဆက်လုပ်လို့ရှိလို့ရှိရင်အမကန်ချက်မရှိဟောဟိုယုံမြန်ရှိမလားအနောက်တရုံသွားတော့လည်းထုံနေတူပဲဟိုဒီ order ပြက်ရင်ဒီဆက်ယုံကပြိမ့်မဲ့အနေထားမျိုးတွေအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးပြောင်းပြေးတာအခုအဲ့နောက်ပိုင်းမှာတရုံမင်းတရုံရှောက်လုပ်တဲ့ပျော်ရွှင်မှုလည်းမရှိဘူးကွာအဲ့ရင်ယုံတဲ့ဆိုင်ကိုရဲ့လုံမှာရေရှည်တီတဲမှာလုံနိုင်ပါမလားလုံချုံမှုမှာရှိပါမလားဒီဆက်ယုံကြီးကရောအများနဲ့လက်ပတ်နိုင်ပါမလားဘောနော်အဲ့လိုမျိုးတော့စိတ်ထဲမှာရှိတယ်လို့သမားတို့ဒါနုခွင့်ရရမှာခေါင်းဆောင်မလို့လက်အောင်ငယ်သားမလို့ခွဲခြားဆက်တံခွင့်လုံးဝမရှိရဘူးအခုကအဲ့လိုမဟုတ်ဘူးလက်အောင်ငယ်သားတွေကမန်လက်ခံမားလက်ခံနေရတယ်ပေါ့ပြင်းမရှိတဲ့ဝန်ထမ်းတွေကပြင်းမရှိလက်ခံအပြင်းမရှိလက်ခံလို့ဖြစ်နေတယ်
အခုနှစ်ပြီးခဲ့တဲ့လအတွင်းမှာပဲရန်ကုန်ရွှေပြည်သာမြို့နယ်ကတရုတ်နိုင်ငံသားပိုင်တဲ့အထက်ကျုပ်ဆက်ယုံတစ်ခုမှာအလို့သမားတွေကတက်လာတဲ့ကုန်စည်နှုန်းနဲ့အညီအခြေခံလစာ 4,800 ကနေ 5,600 ကျပ်အထိတိုးပေးဖို့ဆန္ဒထုတ်ဖော်ခဲ့ပါတယ်။အကြမ်းမဖက်ပဲအခွင့်အရေးတောင်းဆိုခဲ့တဲ့အဲ့ဒီအလို့သမားတွေကိုဆက်ယုံကိုချင်းချောက်ပြောဆိုတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူအလို့သမားနှစ်ယောက်အလို့ထုတ်ခံရတဲ့အပြင်ဖမ်းဆီးအေးအေးယူခံခဲ့ရပါတယ်။ကြပြင်ရွှေပြည်သားမြို့နယ်ကပဲတရုတ်နိုင်ငံသားပိုင်ဟိုစိတ်မြန်မာအထက်ကျုပ်ဆက်ယုံမှလည်းအခွင့်အရေးတောင်းဆိုခဲ့ကြတဲ့အလို့သမား၈ဦးဖမ်းဆီးအေးအေးယူခံခဲ့ရပါသေးတယ်။ဟိုစိတ်ဆက်ယုံကတော့ကဘာကျော်အဝိတ္တအမှတ်တစေဇာရာဖက်ရှင်ကိုချုပ်လုံနေတာပါ။ဒီလိုမျိုးအလို့သမားတွေကိုဖမ်းဆီးခဲ့တဲ့နောက်မှာတော့ဇာရာရဲ့လုပ်ငန်းစုဖြစ်တဲ့စပိန်ကုမ္ပဏီ Inditex ကမြန်မာနိုင်ငံကနေထွက်ခွာရောမှဖြစ်တယ်လို့ဆိုပါတယ်။ကြအပြင်ကဘာအနှံ့အဝိတ္ထရီထုတ်လုပ်ရောင်းချနေတဲ့ H&M ကုမ္ပဏီကလည်းအလို့သမားအခွင့်အရေးချိုးဖောက်မှုအမှု20နဲ့ဆွဆွဲခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကနေထွက်ခွာရောမှဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒီလိုမျိုးထွက်ခွာသွားတဲ့ကုမ္ပဏီတွေအနေနဲ့လက်ရှိနိုင်ငံတွင်းရင်ဆိုင်နေရတဲ့အလို့ကိုင်းခွင့်လန်းရှာပါမှုနဲ့ငွေကြေးတန်ဖိုးနှိမ့်ချမှုတွေကြောင့်အလို့သမားတွေကိုနှိမ့်နာစေပေးဖို့လိုအပ်တယ်လို့ပြောလာသူကမြန်မာနိုင်ငံအခြေတွေအလို့သမားတက်မကများအဖွဲ့ချုပ်ဥက္ကဋ္ဌမမ်မိုးစန္ဒာမြင်ပါ
အဲ့တော့မြန်မာပြည်မှာဒီအလို့သမားဈေးကွက်ပြတ်ပြီလို့ပြောရမလားပဲ။ဘာကြောင့်လဲဆိုရင်ကျွမ်းကျင်ပြီးတော့လက္ခဏာအလို့သမားတွေကိုအပြစ်မရှိအလို့ထုတ်တယ်ဖြုတ်တယ်နေစားလူသမားတွေနဲ့လုပ်ငန်းခွင်တွေလက်ပတ်တယ်နောက်အရာတွေကဒီစက်ယုံတွေကတစ်ဖက်မှာအပိတ်ပြတယ်။အခြားနေရာမှာစက်ယုံတွေကိုပြန်ဖွင့်တယ်နောက်တစ်ခုက OD ဆင်းလို့ရှိရင်လုပ်ငန်းခွင်ထဲမှာမတရားပြုကျင့်ပြီးတော့မှအသက်သေဆုံးသွားတဲ့အလို့သမားတွေလည်းရှိသလိုစစ်အာဏာရှင်လက်ထက်မှာတော့ကျမတို့တွေစုပေါင်းတောင်းဆိုမှုတွေလူလက်စွာထုတ်ဖော်ပြောဆိုမှုတွေမိမိအခွင့်အရေးကိုမိမိတောင်းဆိုတိုက်ပွဲဝင်ဖို့အခြေအနေဆိုတာကဘလို့မှမဖြစ်နိုင်ဘူးပေါ့နော
်အထက်ကျုပ်လုပ်ငန်းရှင်များအသင်းရဲ့စီးရင်တွေအရာလက်ရှိမြန်မာနိုင်ငံမှာအထက်ကျုပ်စက်ရုံပေါင်း920နီးပါးရှိနေတာပါအဲ့ဒီတည်းမှာတရုတ်နိုင်ငံကစက်ယုံပေါင်း230ကျော်ပါဝင်နေပြီးဂျပန်နဲ့တောင်ကိုရီးယားတို့ကယင်းနှိမ့်မြုပ်နှံထားတဲ့စက်ယုံတွေလည်းပါဝင်ပါတယ် အရသာအစိုးရလက်ထက်မှာနိုင်ငံတော်ဝန်ကအလုသမားတန်း20ဝန်းကျင်အလုကန်အခွင့်အလမ်းအတိအကျရရှိခဲ့တယ်လို့အလုသမားတမကရီစီကတီးရပါတယ်။အာနာသိမ့်မိနာမှာတော့ပြည်ရင်းပြည်ပါယင်းနှိမ့်နယ်မှုတွေထွက်သွားလို့မြန်မာနိုင်ငံကလူဦးရေ 1.6 တန်းကျော်အလုလက်မဲ့ဖြစ်သွားတယ်လို့အပြည်ပြည်ဆိုင်ရာအလုသမားများအဖွဲ့ ILO ကဒီနေ့အကြွဲမှာထုတ်ပြန်ထားပါတယ်။ပြည်ရင်းမှာအလုတ်ကန်ရှာပါလို့ပြည်ပနိုင်ငံတွေဖြစ်တဲ့ထိုင်း၊မလေးရှား၊စင်ကာပူနိုင်ငံတွေကိုတရားမဝင်တိုက်ရောက်လုတ်ကန်မှုတွေဟာလည်းအာဏာသိမ်းပြီးနောက်ပုံမောများပြားခဲ့ပါတယ်။ဒီလိုတိုက်ရောက်လုတ်ကန်ကြရတဲ့အချိန်မှာလည်းတရားမဝင်ဖြစ်မှုတွေကြောင့်မြန်မာအလုတ်သမားတွေဟာဖိနှိပ်မှုအမျိုးမျိုးကိုရင်ဆိုင်ကြုံတွေ့နေရဆဲပါနှစ်နိုင်ငံသဘောတူစာချုပ် MOU စနစ်နဲ့တရားဝင်တွားရောက်လုတ်ကိုင်းသူတွေတောင်လက်ရှိကာလမှာတရားဝင်အစိုးရမရှိတဲ့အတွေ့အကာအကွယ်မဲ့နေချရတယ်လို့ဆိုကြပါတယ်။ထိုင်းနိုင်ငံမှာ MOU စနစ်နဲ့အလုပ်လုပ်နေတာနှစ်နှစ်ကျော်ပြီဖြစ်တဲ့ရွှေပြောင်းအလုပ်သမားကိုရှင်းအောင်ကတော့လက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုအခုလိုပြောပါတယ်
။အစိုးရပါဆိုတဲ့အခုလက်ရှိအကြံဖက်စစ်ကောင်စီအုပ်စုကတော့ကျွန်တော်မြန်မာတွေကျွန်တော်ရွှေပြောင်းအလုပ်သမားတွေသူမြန်မာနိုင်ငံသားတွေကိုတန်ဖိုးထားရကောင်းမှမသိစလို့ကာကွယ်ပေးမှုဆိုတာလေသူတို့မှမရှိတဲ့တော့ဒီချိန်မှာတော့ကျွန်တော်တို့ရွှေပြောင်းမြန်မာအလုပ်သမားတွေတော့ကတေချာတဲ့လမ်းစာကဘလို့မှမရှိဘူးဘလောက်ထိဆိုးလဲဆိုလို့ရှင်ကျွန်တော်တို့ MOU နဲ့ခေါ်တင်လာတဲ့တိုင်းမှာအလုပ်ရှာပေးမယ်ဆိုပြီးတော့ဒီရောက်တော့ဘာလုပ်လဲဆိုအခန်းတစ်ခန်းမှာထားတာပြီးတော့တစ်လနှစ်လလုံးဝအလုပ်မရှိဘူးအလုပ်မရှိပဲဒီတိုင်းပြစ်ထားတယ်အလုပ်ပြစ်ထားတော့ကျွန်တော်တို့ကဒီစာချုပ်ပါအတိုင်းတရားပြန်ဆွဲမယ်ဆိုတော့သူကစာချုပ်ပါအတိုင်းပဲသူကနှစ်နာကြီးပြန်ပေးတာနှစ်နာကြီးပြန်ပေးတာကမြန်မာငွေ3သိန်းကျပ်20လောက်3သိန်း30လောက်ကုန်ကြခဲ့တယ်ဒါပေမဲ့လို့အဲ20 30ဆိုတာစာချုပ်ထဲမှာမပါဘူးစာချုပ်ထဲမှာပါတာဒီအစိုးရကိုတရားဝင်တွင်ထားတဲ့ငွေ3သိန်းကျပ်ဆိုတော့အဲ့မှာတည်းကတရားဝင်သွားမဲ့လမ်းကြောင်းတွေကကျွန်တော်တို့ရွှေပြောင်းမြန်မာတွေအတွက်အကာအကွယ်ဘူးမရှိတော့တာဒီချိန်မှာတော့ဒီလိုပဲဖြတ်တန်းလို့ရအောင်ပါပဲဘာလို့လဲကျွန်တော်တို့မြန်မာနိုင်ငံမှာပြည်သူ့ကိုတန်ဖိုးထားတဲ့အစိုးရမတက်လာသေးသေးရတော့ကျွန်တော်တို့ဒီပုံစံနဲ့ပဲဖြေရှင်းနေရအောင်ပါပဲခင်ဗျ
အလုသမားတွေအတွက်ပြည်တွင်ရောပြည်ပမှာပါဒီလိုအခွင့်အရေးတွေဆုံးရှုံးနေချိန်မှာပဲကျိုင်းပြည်အာဏာကိုသိမ်းယူထားတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့အလုသမားအခွင့်အရေးအလုရှင်အလုသမားဆက်ဆံရေးလုပ်ငန်းခွင်ပေးအန္တရာယ်ကင်းရှင်းရေးနဲ့ကျန်းမာရေးလူမှုဖွံ့ဖြိုးရေးအခွင့်အရေးတွေကိုအပြည့်အဝပေးထားတယ်လို့2023ခုနှစ်မှာကြေညာခဲ့တဲ့အလုသမားနေမှာပြောဆိုထားပါတယ်ဒါပေမဲ့တက်ဖက်မှာတော့အလုသမားတွေရဲ့အခွင့်အရေးတွေဟာဆုံးရှုံးနေရတဲ့အပြင်မြမစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှောင်းဟာလည်း300ခန့်နှုန်းပဲရှိတယ်လို့ကမ္ဘာဘဏ်ကခန့်မှန်းပြောဆိုထားပါတယ်မြန်မာငွေကျပ်3,900ကျော်ကအမေရိကန်ဒေါ်လာနဲ့ညီမျှနေပြီးအိန္ဒိယချင်းထိုင်းနိုင်ငံသုံးငွေဘတ်တရားဟာမြန်မာငွေကျပ်တသိန်းဝန်းကျင်နဲ့ညီမျှသွားတဲ့အထိလက်ရှိချိန်မှာကျပ်ငွေတန်ဖိုးနှိမ့်ချနေတာပါစီဝါရေးနဲ့ဘတ်ဂျက်ပညာရှင်ဦးစောဖေဝင်းကတော့စီဝါရေးစနစ်ပြန်လည်ကောင်းမွန်လာဖို့ဆိုရင်လူတစုအစဉ်ပြေးရေးထဲအများလိုချင်တဲ့အဖြေကိုရှာပေးဖို့လိုအပ်တယ်လို့အကြံပြုပြောဆိုပါတယ်
။ဒီကအချက်အလက်တော့ပြည်သူလူထုရဲ့စားဝတ်နေရေးပိုးပြီးတော့ချက်ကျင်းကောင်းလာ။နော်လူတစုဘတ်တစုသာလို့ရှိရလူတစုကလွဲလို့ရှိရင်တိုင်းပြည်လုံးရဲ့အခြေအနေဟာအကြပဲကိုရှေ့ရှုနေတယ်တော်တော်ကိုဆိုးရနေတဲ့အချိန်လေးရောက်နေပြီဒီကနေ့တည်းကပိုးဆိုးမလာစေချင်ဘူးစီးပွားရေးအချိန်လေးတကယ်ကောင်းလာစေချင်လို့ဆိုလို့ရှိရင်တော့စီးပွားရေးကိုကွက်ပြီးတော့ပြင်လို့မရနိုင်ဘူးစီးပွားရေးဆိုတာနိုင်ငံရေးရဲ့အစိတ်ပိုင်းပါဖြစ်တယ်အဲ့ဒါကြောင့်မလို့နိုင်ငံရေးအရာအများလက်ခံနိုင်တဲ့ဟိုအဖြေတစ်ခုကိုရအောင်မရှာနိုင်ကြဘူးဆိုလို့ရှိရင်တော့ဒါစီးပွားရေးအချိန်လေးဟာနောက်ပိုင်းမှာလည်းပဲတိုးတက်ကောင်းတယ်လို့ပြောလင်းလို့မရသေးတဲ့အခြေအနေမှာရှိတယ်။လောလောဆယ်လည်းပဲအခြေအနေဆိုးနေတယ်လို့ပဲအဲ့လိုပဲသုံးသပ်ပါလေ
။ပြီးခဲ့တဲ့နှစ်အတွင်းမှာတော့ပြည်တွင်းရှိဆက်ယုံအလုပ်ယုံ120ကျော်က6နဲ့ချီတဲ့လုပ်သားတွေဟာအခွင့်အရေးချို့ပေါက်ခံရမှုတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတယ်လို့အလုပ်သမားရေးတက်ကြလှူရှာသူတွေစီကတီးရပါတယ်။ဆက်အာနာရှင်လက်အောက်မှာအလုသမားအခွင့်အရေးဆိုတာတွေကဆုံးဆုံးမြုပ်ခဲ့ရပြီးအလုသမားတွေဟာလည်းဘဝရည်တည်နေထိုင်စားတောက်ရေးအတွေ့ရေကြီးရမျက်နှာရွှေပြောင်းရင်လက်ရှိအခြေအနေကိုသိခံနေကြရတယ်လို့ဆိုကြပါတယ်။တင့်တင့်တဲ့လောက်ခလာစားနဲ့ကောင်းမွန်တဲ့လုပ်ငန်းခွင်မှာအလုလုကင်နိုင်ဖို့မိသားစုနဲ့အတူဥမကွဲတိုက်မပြတ်နေနိုင်ဖို့ကအလုသမားတိုင်းရဲ့မျှော်လင့်ချက်လို့ဆိုနိုင်ပါတယ်။အထည်ချုပ်လုပ်ငန်းဝင်မှာလောက်သက်15နှစ်ကျော်ပြီဖြစ်တဲ့မတ်တနာဝင်းရဲ့မျှော်လင့်ချက်ကတော့
အ အစင်းကြီးကလည်းနောက်မှမပြေဘူးလာကုန်ရင်လည်းအစင်းမပြေမှန်းလည်းသိနေပြီနောက်ပြီးတော့လှုပ်ရတာလည်းအရင်တည်းနှစ်ဆလှုပ်ရပြီလှုပ်အားကလည်းဒီလိုပုံစံမျိုးပဲဆိုတော့ဟိုအထက်မချုံနိုင်ဘူးလားဆိုတော့ချုံနိုင်ပါတယ်သူကဒီနေ့ဒီလောက်ဆိုဒီနေ့ဒီလောက်မဟုတ်ဘူးစိတ်တည်ညင်လို့မိုးလင်းလာတဲ့အခုဆိုတက်တဲ့ပုံစံမျိုးလည်းဖြစ်လို့ဘုန်းကတော့ကာလာတွေကတော့အဲ့လိုအလုသမားလည်းအလုသမားရဲ့ဥပဒေနဲ့ပေါ့အဲ့လိုမျိုးညီညီမျှမျှလှုပ်ကြကန်ကြတာအခုကအလားတွေလည်းမရှိတော့မလှုပ်နိုင်မလာနဲ့အရင်စလာတော့လေကျမကတော့ဒီအကူကလည်းဟိုအလုသမားအလုကလည်းကျမကဒီအထည်ချုပ်လှုပ်လာတာလည်း15ရှင်းလှုပ်လာတာဆိုတော့အလုသမားတယောက်အနေနဲ့တောင်းဆိုချင်တာကတော့ဟိုဟာဒီကုံသေးနှုံးနဲ့ညီများတဲ့လစာလေးကိုပေါ့နော်တစ်ချိန်တော့လည်းကျမတို့ဒီလစာဒါတက်တော့မယ်တက်တော့မယ်ဆိုရင်ကြားထဲကနေပြီးဒီကိုပေးဖြစ်သွားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လစာဒီတိုင်းပဲကြံခဲ့တာကိုအကြံအာလေးဒါအကုန်တက်သွားပြီးကျမတို့လစာတွေပဲကြံခဲ့တာဆိုတော့ကျမတို့ဒီကုံသေးနှုံးနဲ့ညီများတဲ့လှုပ်အားကလေးပေါ့နော်တက်ပြီးတော့တိုးပေးလာမယ်ဆိုလို့ရှိရင်တော့အလုသမားတွေအဖို့အစဉ်ပြေသွားမယ်လို့တော့ကျမကတော့အထင်နဲ့ကျမလည်းအဲ့လိုလည်းဖြစ်စေချင်တယ်ပေါ့ဟိုပျော်ရွှင်မှုကလည်းမရှိတော့ဘူ
းအာနာသိမ့်မှုကိုလက်မခံကြလူလူတပိတ်အောင်ကြွမှုနဲ့အတူအစောဆုံးရှေ့ထွက်ဆန့်ကျင်ခဲ့ကြတဲ့အလုသမားတို့ရဲ့အရေးဟာလက်ရှိအချိန်ထိမင်းမိန်လို့နေပါတယ်ကျိုင်းပြည်ရဲ့ယိုယွင်းလာတဲ့ခန္ဓာတွေကြမှာတောင်းဆိုမှုတွေနဲ့အတူတောက်ခံရင်းနေပဲအလုသမားတွေအတွက်တော့ဒီမိုကရေစီအလင်းရောင်ကိုသာဝတ်တော်မျှော်မှန်းနေကြရစေပါဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ